ထိုင်းနိုင်ငံမှာဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်ကူးစက်သူနှစ်ဦးထပ်မံတွေ့ရှိခဲ့တယ်ဆိုပြီးဒီဇင်ဘာလ10ရက်နေ့မနက်ပိုင်းမှာထိုင်းကပ်ရောဂါထိန်းချုပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်သူတို့နှစ်ဦးနဲ့ဆိုရင်လက်ရှိထိုင်းနိုင်ငံမှာအိုမီခရွန်ကူးစက်ခံရသူ3ဦးရှိနေပြီဖြစ်ပါတယ်ဒါအပြင်တန်ရရှိသူလူနာတဦးကိုလည်းထပ်မံတွေ့ရှိထားပါတယ်အခုလိုမျိုးဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်ကူးစက်ထားသူတွေတိုးလာနေပြီမဲ့ထိုင်းနိုင်ငံအနေနဲ့နိုင်ငံမှာပိတ်ဆို့ကန့်သတ်ထားတဲ့လော့ဒေါင်းလောက်တာမျိုးတွေထပ်လုပ်အောင်မှာမဟုတ်ဘူးဆိုပြီးကျန်းမာရေးဒုဝန်ကြီးမစ္စတာအနုတင်ကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်
ဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်နဲ့ပတ်သက်လို့လူနာတွေတိုးလာပြီမဲ့လော့ဒေါင်းလုပ်ဖို့အစီအစဉ်မရှိသေးပါဘူး။နိုင်ငံမှာစီးပွားရေးလုပ်ငန်းတွေပြန်လည်စတင်တာမကြသေးတဲ့အတွက်ပြည်သူတွေရဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လည်ပတ်နေတဲ့အချိန်မှာကျွန်တော်တို့အနေနဲ့ရောဂါကိုထိန်းချုပ်ကူးစက်နိုင်ဖို့ကဦးစားပေးလှုံ့ဆော်သွားပါမယ်ဆိုတဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဗီဇပြောင်းကိုဗစ်ရောဂါပိုးသည့်အိုမီခရွန်ရှိတဲ့လူနာအသစ်တွေ့ရှိမှုတွေနဲ့ပတ်သက်လို့ကုသရေးတိုက်ပန်ညွှန်ကြားရေးမှူးချုပ်ဒေါက်တာစူပါကစ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဟုတ်ကဲ့ခွန်အာမတ်တို့ swift test เนี่ยนะครับก็พบเหมือนกับผู้หญิง2รายนะครับหรือว่าเหมือนกับชาวเมกันที่เราเคยตรวจ
လောလောဆယ်စစ်ဆေးခြင်းအရာ3ဦးတွေ့ပါတယ်။2ဦးကိုတော့အတီးပြုနိုင်ပါတယ်။နောက်တဦးကတော့စီစစ်ဆဲဖြစ်ပါတယ်ဆိုပြီးပြောသွားတာပါ။ပထမဦးဆုံးအတီးပြုလူနာကတော့စပိန်ကနေရောက်ရှိလာတဲ့အသက်35နှစ်အရွယ်အမေရိကန်အမျိုးသား2ဦးဖြစ်ကြောင်းနောက်ထပ်တွေ့ရှိတဲ့2ဦးကတော့နိုင်ဂျီးရီးယားနိုင်ငံကနေပြန်လာတဲ့ထိုင်းမျိုးသမီး2ဦးဖြစ်တယ်လို့ဆိုပါတယ်။အသက်36နှစ်နဲ့46နှစ်ရှိတဲ့ထိုင်းမျိုးသမီး2ဦးကတော့အိုမီခရွန်ကူးစက်မှုရှိနေတာကိုအတည်ပြုနိုင်တယ်လို့လည်းသူကပြောပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကနေပြန်လာတဲ့အသက်42နှစ်အရွယ်ထိုင်းမျိုးသားတဦးကတော့အိုမီခရွန်ဖြစ်နိုင်ခြေကိုတွေ့ရှိခဲ့ကြအောင်ညွှန်ကြားမှုချုပ်ကပြောကြားခဲ့ပေမဲ့သူ့ကိုတော့စီစစ်ဆဲဆိုတာကိုပြောဆိုခဲ့ပါတယ်။သူတို့ကိုတော့ဆေးရုံမှာတီးတန့်ခွဲထားပြီးသူတို့နဲ့အနီးကပ်ထိတွေ့ခဲ့သူတွေကိုရှာဖွေနေတယ်လို့လည်းပြောဆိုခဲ့ပါတယ်။အိုမီခရွန်ကူးစက်မှုတွေဟာပြည်ပကနေလာတာဖြစ်ပြီးပြည်ရင်းကနေကူးစက်တာတွေမရှိသေးပါဘူးဆိုပြီးတော့လေဒေါက်တာစူပါကစ်ကပြောပါတယ်။ထိုင်းနိုင်ငံအတွင်းအိုမီခရွန်ကူးစက်မှုတွေရှိလာပြီးတဲ့နောက်အာဖရိကနိုင်ငံတွေကတချို့ကိုပြည်ဝင်ဝင်ပိတ်ခဲ့တယ်လို့ထိုင်းမြန်မာနယ်စပ်အပါအဝင်နယ်စပ်တွေကိုလည်းတင်းတင်းကြပ်ကြပ်ဆက်ဆဲမှုတွေပိုလုပ်လာပြီးဖမ်းမိတဲ့သူတွေကိုလည်းကိုဗစ်ဆက်ဆဲတာတွေကိုမြန်မြန်ဆန်ဆန်ပိုလုပ်လာပါတယ်။ကိုဗစ်ဒုတိယလှိုင်းနဲ့တတိယလှိုင်းတွေမှာမြန်မာရှေ့ပြောင်းလို့သမားတွေအစုလိုက်အပြုံလိုက်ကူးစက်မှုတွေဖြစ်ခဲ့တဲ့အတွက်ထိုင်းဆိုရဟာတရားဝင်ကတရားမဝင်အထောက်ထားမဲ့အားလုံးကိုကိုဗစ်ကာကွယ်ဆေးတွေကိုထိုးနှံပေးနေပါတယ်။မြန်မာလူသမားတွေကြားမှာလည်းဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီခရွန်နဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိပြီးအလုပ်ရုံစိတ်ယုံတွေပိတ်တာတွေအလုပ်တွေရပ်နားတာမျိုးတွေထပ်ဖြစ်လာမှာကိုပဲစိုးရိမ်မှုတွေရှိနေတာပါ။ဒီအတွက်ကာကွယ်ဆေးထိုးခွင့်မရသေးတဲ့သူတွေဟာထိုင်းနိုင်ငံတွင်ကပုဂ္ဂလိကစိတ်ယုံတွေမှာလည်းအခကျေးငွေပေးပြီးကိုဗစ်ကာကွယ်ဆေးထိုးနှံတာတွေကိုလည်းလုပ်နေကြပါရဲ့ရှင်။